မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တုန်းကကျော်ကာလအတွင်းလူပေါင်း980ကျော်တေဆုံးခဲ့ရပြီဖြစ်တယ်လို့အများစုကတနက်တန်ရက်နဲ့တေဆုံးလာတာဖြစ်ကြောင်းကုလသမဂ္ဂကကြေကြားလိုက်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုဆက်ပြီးအကြမ်းဖက်ဆင်ငင်းနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြောင်းလည်းကုလသမဂ္ဂကတောက်ကြံနေမှာပြောပါတယ်။
Our team says that according to the best available data, at least 774 women and children and men have been killed across Myanmar.
မြန်မာနိုင်ငံမှာ February 10ရက်ကနေလ6ရက်အထိစစ်တပ်နဲ့ရင်းရွေဆက်ဖြတ်မှုကြောင့်နိုင်ငံတဝန်းအမျိုးသမီးတွေကလေးငယ်တွေနဲ့အမျိုးသားတွေစုစုပေါင်း984ယောက်တေဆုံးခဲ့ရတယ်ဆိုတဲ့သတင်းအချက်အလက်တွေကိုရထားကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနဖွဲ့ကပြောကြတယ်လို့အတွင်းမှုချုပ် Antonio Guterres ရဲ့ပြောခွင့်ရစတန်ဒူဂျာရက်ကကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တေဆုံးသူအများစုဟာတနက်တန်ရက်ကြောင့်တေဆုံးရတာဖြစ်ကြောင်းနဲ့ပြည်သူတွေထဲမှာတရားမဲ့ဖမ်းဆီးခံရပြီးဂုတိမလွတ်မြောက်သေးသူ3940ရဲ့အခြေအနေကိုလည်းကုလအဖွဲ့တွေကစိုးရိမ်နေတယ်လို့ပြောပါတယ်။ဒါ့အပြင်စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေဆက်ပြီးလုပ်နေတဲ့အတွက်အထူးစိတ်ပူကြောင်းလည်းပြောပါတယ်။နိုင်ငံတွင်းဆန္ဒပြသူတွေရောဒီကရက်ကြည့်နေသူတွေပါတေဆုံးတာဒဏ်ရာရမှုတွေရှိတာနေစဉ်လိုလိုတွေ့နေရတယ်ဆိုတဲ့သတင်းတွေရထားတဲ့အပြင်နိုင်ငံတွင်းနေရာအနှံ့မှာပောက်ကွဲမှုတွေမီးရှို့မှုတွေတိုးလာနေတာကြောင့်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းလည်းပြောပါတယ်